ကချင်ပြည်နယ်တွင်တိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်ချီတဲ့ပြည်သူတွေကိုဘေးလွတ်ရာရွှေပြောင်းပေးဖို့အတွက်စီစစ်ဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူကပြောပါတယ်။လုံခြုံရေးစိုးရင်ကြကြောင်းနေရက်ကနေတင်းရှောင်လူသူတွေတဲမှာအမျိုးသားတွေကိုတော့ဒေသကနေထွက်ခွာခွင့်မပြုသေးဘူးလို့အစိုးရကပြောဆိုနေပါတယ်။တိုက်ပွဲတွင်ပိတ်မိနေသူတွေအားလုံးကိုဘေးကင်းရာရွှေပြောင်းပေးရေးကချင်လူထုကြားမှာတောင်းဆိုဆန္ဒပြမှုတွေနဲ့လှုပ်ရှားနေကြတာပါ။ဒီအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကတင်ပြပါမယ်
။ကချင်ပြည်နယ်လိုင်းစာဖားခန့်တနိုင်းနမတီကာမိုင်းမိုးခေါင်နဲ့အင်ဂျင်ရန်တို့မှတက်မတော်နဲ့ကချင်လက်နက်ကိုင်တပ် KIA တို့ကြားပြီးခဲ့တဲ့လကစတဲ့တိုက်ပွဲတွေအတွင်းပိတ်မိနေတဲ့ထောက်နဲ့ချီတဲ့ဒေသခံတွေကိုဘေးလွန်ရာရွှေ့ပြောင်းရေးအတွက်အစိုးရဘက်ကစီစစ်ဆောင်ရွက်နေတဲ့အခြေအနေကိုနိုင်ငံတော်အတိုင်ပင်ခံရုပ်ရည်ညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပြပါတယ်။
တမ်းတော်ကလည်းကျွန်တော်တို့နောက်ဆုံးဒီနေ့နောက်ဆုံးပြရတာကအတန်းချက်စတွေနဲ့ဟောပြီးတော့တို့တို့ဒီကားတွေထိုးပေးတယ်ဆိုပြီးတော့အချက်တွေလည်းကျွန်တော်တို့ပြရတယ်ပေါ့နော်။ဒါပေမဲ့အဲ့ဒါကတော့အမြန်ဆုံးဘုံမြေကျင်းမှာအဖွဲ့တွေဖွဲ့ပြီးတော့ဒီနေ့ဆိုတော့ဒီကိစ္စကလည်းဒီနေ့ဆိုတော့ဖွဲ့ရုံမှာဆန္ဒပြတဲ့သူတွေကိုယ်တော်တွေနောက်အချက်ချင်းဘာသာရေးကောင်းဆောင်ပြီးသူတို့ဖွဲ့စည်းနေတွေ့တယ်ဒီနေ့ပဲကျွန်တော်တို့အဲ့မြေဆုံဘက်ကနေနေရဘုံမြေကျင်းကိုယ်တိုင်စွာကြည့်ပြီးရနော်စွာကြည့်တော့ကျွန်တော်တို့တရင်ပေါ်လာတာရှိတယ်အဲ့မှာရှိနေတဲ့အခြေအနေပေါ့နော်။ကျွန်တော်တို့ရဲ့ဥပပေးရတော့နံပါတ်၁ကတော့ဒီအကြောင်းမျိုးကြောင့်ပေါ့နော်နေရာစကတင်းချောင်နေရတဲ့ဒီဒီနေရာမှာဘလောက်ရှိနေရဲဆိုတဲ့ပြင်ဆက်တဲ့ဒီတော့ကျွန်တော်တို့အဲ့ပေါ်မှာဒီလိုစုကိုခွဲခြားပြီးတော့ဒီနေ့လုပ်နေတယ်။နံပါတ်၂ကအဲ့မှာမှအရေးပေါ်ဒီသနရိတ်ကစေဝါစတဲ့ဒီဝါဆက်ဒီတပါးလဲကျွန်တော်တို့လူတွေစစ်စစ်တဲ့အချိန်မှာတပါးလဲထောက်ပံ့လို့လုပ်နေတယ်။နံပါတ်၃ကတော့ဒီခိုက်တက်ပေါ့နော်ဒီလောဆယ်တက်လောကလာမှာအဲ့မလုံးကြုံဒီဥတော်နေရာတွေဆိုတဲ့တောင်မျိုးရှိနေတဲ့နေရာတွေရှိတယ်ဆိုရင်ကျွန်တော်တို့အမီးဆုံးနေရာကိုချွေးပြောင်းပြီးရင်ချိန်ချင်းချင်းလွှားရင်တော့သူတို့ကမူလနေရာပြန်သွားမှာအဲ့ဒါတွေတော့ကျွန်တော်တို့တောက်နေတယ
်လုံချုံရေးဆွေရင်ချက်ချောင်းပြောင်းရွှေ့လူနေတဲ့ပြည်နယ်တွင်းဒေသ၉ခုမှာလူဦးရေအရေအတွက်ဆန်းနရိတ်ခါလုံလောက်မှုရှိမရှိတို့ကိုပါအစိုးရကစီစဉ်နေတယ်လို့ပြောပါတယ်ကချင်ပြည်နယ်တွင်းကပိတ်မိနေတယ်ဆိုတဲ့ဒေသနှစ်ခုကိုဒီကနေ့မှပဲကချင်ဝန်ကြီးချုပ်လည်းသွားရောက်ခဲ့ပါတယ်လုံချုံရင်ဆွေရင်ချက်နဲ့ရွှေပြောင်းလူသူတွေတဲမှာအမျိုးသားတွေကိုတော့အသေးအချာစီစစ်မှာဖြစ်တယ်လို့လဲပြောခွင့်ရဦးစောထေးကပြောပါတယ်
။နောက်နေရာပေါင်း9နေရာပေါ့အားလုံးချုပ်ပြီးတော့နေရာပေါင်း9နေရာမှာရှိရဲဆိုရတာလေလူတွေကိုကျွန်တော်တို့အဲတွားပြီးတော့ဒီနေရာဆိုရရဲနောက်မြို့ကပဲဝန်ကြီးဌာနရဲနောက်တက်မတော်ရဲပါပူပေါင်းပြီးတော့ကျွန်တော်တို့အဲမှာတွားပြီးတော့စီစစ်မှုတွေလုပ်မှာကျွန်တော်တို့အဓိကဟိုအူကားပြရတော့ပြည်ထောင်ငယ်တွေနောက်သတိရွယ်တွေနဲ့အမျိုးသမီးတွေအားနည်းတဲ့အဲပုဂ္ဂိုလ်တွေသူတို့တွေကိုဥပပေးပြီးတော့ကျွန်တော်လုပ်မယ်နောက်ကျန်တဲ့အမျိုးသားတွေပါဆိုရင်တော့ကျွန်တော်တို့အဲ့ဒါစစ်ဆေးမှုတွေတော့လုပ်ရမှာဖြစ်တယ
်လုံခြုံရေးဆွေးနွေးနေကြတဲ့ဒေသခံတွေကတော့သူတို့နေရက်အနည်းမှာအစိုးရဘက်ကတပ်တွေချက်ထားတာကိုပြန်ပြီးရုပ်သိမ်းပေးဖို့ဒါမှမဟုတ်လဲသူတို့ကိုနေရက်ရွှေ့ပေးဖို့တောင်းဆိုကြတာပါကလေးတွေအမျိုးသမီးတွေတကြီးရွယ်ဦးတွေကိုဦးစားပေးပြောင်းရွှေ့ပေးမှဖြစ်ပြီးအနည်းအနာဒေသတွေကိုပဲပြောင်းပေးမှဖြစ်တယ်လို့ဦးစောထေကပြောပါတယ်
။အဲအနည်းဆုံးနေရာပဲရှိမှာကျွန်တော်တို့ကအဲ့ရလူတွေကိုမြေကြီးနားထိခေါ်ဖို့မလိုဘူး။မြေကြီးနားထိခေါ်ရင်မြေကြီးနားမှာလည်းကန့်နေများနေ။ပြီးရင်အချိန်ကြီးကျန်းသွားတဲ့အချိန်မှာတို့နေရာတို့ကျေးရွာမူလနေရာကျူလို့ပြန်သွားရမှာပဲ။အဲ့တော့မြေကြီးနားတို့ဝိုင်းပေါ်တို့အဲ့တဝိုက်တိတော့ကျွန်တော်တို့ခေါ်ဖို့မလိုဘူး။အနည်းဆုံးနေရာပေါ့နော်အဲ့ဒါတော့ဒီနေ့ဆိုးရွားစီစဉ်နေအဲ့တမ်းတော်နဲ့ပြီးနိုင်ပြီးတော့အမိသက်ဆုံးနေရာကိုကျွန်တော်တို့ဟိုတနိုင်းဟာခြေကြောင်းကတ်လုတ်ခဲ့တဲ့ပုံစံတွေကျွန်တော်တို့ရှိပါတယ်အဲ့ပုံစံတိုင်းကျွန်တော်တို့ကခိတ္တကြာပြီးတော့အဲ့လိုမျိုးထားတဲ့နေရာတွေတော့ဟိုဒီနေ့ဆိုးရွားစီစဉ်နေလုတ်သွားမှာဖြစ်တယ
်တမ်းတော်စစ်ကြောင်းနေအဖြန့်ချက်ချထားပြီးအချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့ဒေသတွေကနေလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်ကချင်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေကသမရဦးဝင်းမြင့်နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့ထံစာရေးသားတောင်းဆိုထားသလိုဆန္ဒပြပွဲတွေလည်းရှိနေပါတယ်ရှင်